မောင်ငမဖေဝိုင်လာတီယနီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းမဖက်အာဏာဖိဆန်ရေးစီဒီအမ်လှုပ်ရှားမှုမှာကျမကြီးဝန်ထမ်းတွေလည်းပါဝင်နေတာမှုလို့စေုံတွေမှာဝန်ထမ်းအင်အားနှဲပါနေတဲ့အခြေဖြစ်နေပါတယ်။တချို့နဲ့မှာပဲကိုဗစ်ကူးစက်မှုတတိယလှိုင်းရက်ခတ်မှုရဲ့တန်ကိုလည်းစူးစူးဝါးဝါးရင်ဆိုင်နေရပါလေ။ဒီကြောင့် EFP သတင်းကိုအခြေခံပြီးတော့ကိုဝင်းပြပြပေးပါမယ်
။မြန်မာနိုင်ငံတစ်ပတ်နေ့စဉ်ကိုဗစ်ကူးစက်မှုလုံးမြင့်တက်လာနေတယ်လို့ဒီလိုခြေကံဒီမှာစုစာရေးစစ်ပစ္စည်းတွေတက်လက်နေတဲ့ကြေညာနေလဲရှုံနေရပါတယ်။ကလေးမျိုးဆေးရုံဒီမှာဆိုရင်ဆေးရုံကရင်တွေမလုံလောက်တော့လို့လူနာတွေကိုအရေးပေါ်စစ်ကူစာရေးစစ်ပစ္စည်းတွေလည်းလိုအပ်နေတာပါ။အခုတတိယလှိုင်းကအရင်ကူးစက်မှုလှိုင်းတွေနဲ့မတူနိုင်ငံရေးအခြေအနေတွေကြောင့်လည်းကူးစက်မှုပိုတိုးနေတယ်လို့ရမိုင်းတောက်ချက်မှုအခက်အခဲတွေလည်းရှိနေပါတယ်လို့ကလေးမျိုးပရိုက်ဂျာတင်ကဂျွန်ထရက်ကန်ဆန်ကပြောပါတယ်
။ဟိုပထမတော့ဒုတိယတုတ်ထိပ်က home quarantine အနေနဲ့ဖြစ်ဖြစ်အာပြီးတော့လဲယောဂကုသံနှုံးနေတယ်ဖြစ်ဖြစ်ပေါ့နော်တော်တော်လေးဒီတတိယလှိုင်းနဲ့ကွာခြားတော့ပြရပါတယ်ဒီချိန်တတိယလှိုင်းမှာကျတော့အာနိုင်ငံရဲ့အခြေအနေမကောင်းတာကြောင့်လဲအများကြီးပါမယ်လို့ကျွန်တော်မြင်နေပါတယ်ပြီးတော့လဲအာဒီတတိယလှိုင်းကကလေးမျိုးနေထိုင်နေဆိုတော်တော်ကြောက်ဖို့ကောင်းပါလို့မြင်နေပါတယ်ဟုတ
်အခုကိုဗစ်မျိုးဗီဇကွဲကူးစက်မှုတွေကရန်စံတယ်လို့လူတွေနေနေများပြောက်ပိတ်ဆုံးနေကြတဲ့အကြောင်းလဲသူကပြောပါတယ်ဒါအပြင်ဆေးရုံတော်အောက်ဆီဂျင်ဘူးတွေမလုံလောက်တာကြောင့်ဆေးကုသရေးခက်ခဲနေရပါတယ်လို့လည်းဝက်စလေးဆေးရုံကညွှန်ကြားမှုကြောက်တာထံပင်လျောကပြောပါတယ
်ကျွန်တော်တို့ဆေးရုံမှာဆက်အလုံး90လောက်အသုံးပါတယ်အဲ့ဒါလည်းသူတို့တိတ်တော့မလုံလောက်ပါဘူးသို့တော့အပြင်ကအိမ်တိုင်းအိမ်တိုင်းမှာဒုက္ခရောက်နေဆိုသူတို့ကိုမျှပြီးတော့ပေးရတယ်တိုင်းရင်ဆေးရုံကိုယ်ကြီးဆေးရုံကိုလည်းမျှပေးရတယ်နောက်ပြီးတော့လူမှုအဖွဲ့အစည်းတွေကလည်းသူတို့ကလည်းညှပ်ပေးရတယ်ဆိုတော့ဒီအုံနောက်အစားဆုံးကတော့အောက်ဆီဂျင်ပြည့်တနာဖြစ်ပါတယ
်အခုလိုယောဂကုသမှုတွေပိုတိုးလာနေတဲ့အချိန်မှာကျန်းမာရေးဆောင်ရွက်မှုစနစ်ပြိုလဲနေတာကြောင့်ဆေးရုံတွေဆေးကန်းတွေရှိပေမဲ့ဆေးကုသပေးမဲ့ကျန်းမာရေးဝန်ထမ်းတွေမရှိတာကလည်းပြဿနာဖြစ်နေတာပါဖရိုင်လာတရနေ့ဆရာနာသိမ့်ပြီးနောက်ပိုင်းအကြမ်းမဖက်အာဏာသိမ်းရေး CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေလည်းကျန်းမာရေးဝန်ထမ်းအတော်များများပါဝင်ကြကြောင်းအခုလိုဝင်တဲ့အရာနှက်ပါနေရတာဖြစ်တယ်လို့လဲဒေါက်တာချံပေရန်ကပြောပါတယ
်ပြူလဲသွားတာက health care service delivery ပေါ့ကျန်းမာရေးဆောင်ရွက်မှုလုပ်ငန်းအစီအုံနဲ့အကုန်ရှိတယ်ခွဲခါနေပစ္စည်းပစ္စည်းအကုန်လုံးသူ system နဲ့သူကတော့အကုန်လုံးရှိပြီလားအဲ့တော့ကျန်းမာရေးကိုဆောင်ရွက်မဲ့ပုံကူများမရှိတဲ့ခါကျတော့အဲ့ဒီ system နဲ့အကုန်လုံးကတုံးလို့မရတော့
လူနာဆိုတာလိုအပ်ရင်ဆေးရုံသွားရမှာဖြစ်ပေမဲ့အခုတော့လူနာတွေကဆေးရုံကိုညှဉ်းဆန်နေတဲ့အကြောင်းလဲကိုဗစ်ကူးစက်ခံရသူတို့ရဲ့မိသားစုဝင်တူကပြောပါတယ
်။ဒါဆိုတော့ဆေးရုံမှာသွားရင်တဖြည်းဖြည်းဆုံးတယ်ဆိုတော့လည်းကြားတယ်လေ။ကြားတော့မသွားဘူးအဲအကြောင်းတမားတော့နဲ့အိမ်မှာကုလိုက်ရတယ်။ဒါကွာချချက်ကြီးပေါ့။ဆေးရုံသွားရမှာလေလူနာဆိုရင်ဒါပေမဲ့ဆေးရုံမသွားချင်တဲ့ကွာချချက်ကတော်တော်ကွာချတယ်နော်။
အစောပိုင်းကိုဗစ်ကူးစက်မှုတွေကနိုင်ငံတော်ဝန်ဆန္ဒပြပွဲတွေနဲ့ယောဂါကူးစက်မှုတွေကိုသတိမရကြသလိုအခုလိုကိုဗစ်လှိုင်းတကြော့ပြန်ရိုက်ခတ်တဲ့အခါကျတော့လည်းကြိုတင်ပြင်ဆင်မှုတွေလုပ်မထားနိုင်ခဲ့တာကိုလည်းသူကအခုလိုပြောပါတယ
်ဒီအာဏာမသိမ်းခင်ကတော့တေချာ prevention လုပ်တယ်လေနောက်အများတန်းဟိုဒီညွန့်ကြားချက်တွေကအများတန်းရှိတယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီကြောက်နေရတာလေဟာဘယ်ချင်းအချင်းလေးဆိုကြောက်နေဒီကိုဗစ်ကတော့ရောက်တော့မှမသိဘူးဒါပေမဲ့ကိုဗစ်ကဒီလိုကြောက်သွားတဲ့အချိန်မှာရုတ်တရက်ထပေါ်လာတယ်လေဟုတ်ကဲ့ဘယ်မှာ prevention က no prevention ဖြစ်သွားတယ်လေ
အခုလိုနိုင်ငံရေးအခြေအနေတွေအောက်ကူးစက်မှုတွေပိုတိုးလာနေတာကြောင့်တူးချင်းစီနဲ့မိသားစုတိုင်းကိုယ်ပိုင်အသိနဲ့သာကွယ်စောင့်ရှောက်မှုလိုအပ်ကြောင်းလည်းသူကပြောပါတယ
်အခုဟာတော်တော်ကို outbreak ဖြစ်နေတော့ကလေးမျိုးဆိုရင်ဆိုတော့ကိုကမိသားစုတိုင်းတယောက်ချင်းစီတိုင်းကဒီ knowledge ရှိရမယ် knowledge ရှိပြီးတော့မှကိုယ်တိုင်ကလှုပ်ဆောင်ကိုယ့်ရဲ့ကိုတူးချင်းစီကလှုပ်ဆောင်ပြီးတော့မိသားစုကနေပြီးတော့လှုပ်ဆောင်ဒီကိုယ့်ရဲ့ဟို prevention ကိုလေမလုပ်ဘူးဆိုရင်တော့အမတန်မှလူမျိုးတုံးတောင်ဖြစ်သွားနိုင်တယ
်မြန်မာနိုင်ငံမှာအခုထိကိုဗစ်ကူးစက်သူစုစုပေါင်း2000ကျော်နဲ့သေဆုံးသူ4500ကျော်နေပြီဖြစ်ပါတယ်အခုကိုဗစ်တတိယလှိုင်းတွင်အပြင်းအထန်ကူးစက်တာနဲ့သေဆုံးသူများတဲ့ဒေသတွေရှိနေပြီးဒီလိုနေရာတွေမှာအောက်ဆီဂျင်မလုံလောက်တဲ့အခြေအနေတွေနဲ့လည်းရင်ဆိုင်နေကြရပါတယ်ခင်ဗျ